ားပါရှင် RFA ပေးစာခန္ဓာကနေနှုတ်ခွန်းဆက်လိုက်ပါတယ်ကျမသက်စုအောင်ပ
ါကျမသီရိမင်းစင်ပါရှင
်ပထမဆုံးပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်မြောက်ဦးမြို့ကနေပေးပို့လာတာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်ငမဲပြင်ကျေးရွာမှာအိမ်ငါပီ WY ရောင်းချနေတဲ့ဂိုင်းကိုအနီးနားမှာရှိတဲ့မြောင်းမွေရဲစခန်းကလည်းဖမ်းဆီးအရေးယူမှုမရှိသလိုရွာလူကြီးကလည်းမဟန်တားပဲနဲ့လွတ်လပ်စွာရောင်းဝယ်လို့နေကြပါတယ်အဲ့ဒါအပြင်သူ့အိမ်မှာ WY သုံးဆွဲသူတွေနဲ့စီကားနေရအောင်လည်းတွေ့ရပါတယ်။ရွာသူရွာသားတွေကိုလည်းတိုင်တန်းရင်အသက်အန္တရာယ်ပေးမယ်လို့ချိန်ချောက်ထားတာကြောင့်မတိုင်တန်းရဲပဲနဲ့ကြည့်နေကြရပါတယ်။အနီးနားရွာတွေကလူငယ်တွေနဲ့လည်းစီကားနေရအောင်လည်းတွေ့ရပါတယ်။အဲ့ဒီရွာကအကြီးစားမိုးရစေမှုနဲ့ထွက်ပြေးတဲ့ရာဇဝတ်သားလည်းရှိနေပါတယ်တဲ့။တာဝန်ရှိသူများသိရှိစေဖို့ RFA ကနေတဆင့်တင်ပြလိုက်ရပါတယ်တဲ့ရှင်။
နောက်ထပ်ပေးပို့လာတဲ့စာကလည်းရခိုင်ပြည်နယ်ရပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ကတိုက်ပွဲဖြစ်ပွားရာဒေသတွေမှာလယ်သမားတွေကအစိုးရဘဏ်ချင်းငွေပြန်ဆက်ပေးဖို့အခက်ကြုံနေရပါတယ်တဲ့။အဲဒါကြောင့်ဒေသခံတွေရဲ့မျက်နှာကိုပြန်ကြည့်ပေးကြပါဆိုပြီးတော့ RFA Facebook ရဲ့ Message Box ကနေပြီးတော့ပေးပို့လာတာဖြစ်ပါတယ်ရှင
်။မိမိမျိုးနဲ့ကျေးရွာရက်ကွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစိမပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA Message Box ကတဆင့်ဖြစ်စေဗားမီအက်rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်နောက်ထပ်စာတစောင်ကလည်းရခိုင်ပြည်နယ်အမ်းမြို့နယ်ရပဲဖြစ်ပါတယ်ပန်ပန်းဆိုတဲ့အကောင့်ကနေ rfa message box ကိုပေးပို့လာတာပါစာထဲမှာရေးထားတာကရခိုင်ပြည်နယ်အမ်းမြို့နယ်တလူမော်ကျေးရွာမှာတောက်တုံးရေရှားပါတဲ့ပြဿနာနဲ့အခက်အခဲများစွာဖြစ်ပေါ်နေပါတယ်ရေခန်းခြောက်သွားတာတလားခန့်ရှိသွားပါပြီတဲ့အဲ့ဒါကြောင့်သက်ဆိုင်ရာလူကြီးမင်းတွေသိစေဖို့ rfa ကနေတဆင့်တင်ပြပေးပါတယ်ရှင်
နောက်ထပ်စာတစောင်ကတော့မန္တလေးမြို့ကနေပေးပို့လာတာပါ RFA message box ကိုပေးပို့လာတာပဲဖြစ်ပါတယ်စာထဲမှာရေးထားတာကကျွန်တော်နာမည်ကိုတော့မပြောပါနဲ့တဲ့နေမြေကန်တူလို့ပဲပြောပေးပါဒီမန္တလေးတိုင်းအမရပူရာတောင်တမန်အင်းမှာမြေတွေဖို့ပြီးတော့အဆောက်အုံတွေစောင့်နေတာကဘယ်လိုမျိုးခွင့်ပြုချက်တွေနဲ့လုပ်တယ်လဲဆိုတာကိုသိချင်ပါတယ်တဲ့တဘာဝအင်ဂျီလည်းပျက်စီးနေပါပြီလက်ရှိအစိုးရနဲ့တာဝန်ရှိတဲ့လူကြီးတွေကိုစိတ်ပြက်မိပါတယ်နေသူနေသားတွေငါးဖန်းလုပ်သားတွေကအင်းနဲ့ဆင်းတဲ့လမ်းမရှိတော့ဘူးတောင်တမန်တစ္ဆာကုမ္ပဏီကလုပ်လိုက်တာနတ်ဆင်ညောင်မင်းကြီးနဲ့နတ်ဆင်မြေတွေလည်းပါသွားတယ်ဘယ်သူမှမပြောရဲဘူးပြောရင်လည်းရံပွဲတွေဖြစ်ရတာသုံးခါရှိပါပြီတဲ့ရှင် RFA ကနေတဆင့်သက်ဆိုင်ရာလူကြီးမင်းတွေသိစေခြင်းလို့ဆိုပြီးတော့ပေးပို့လာတာဖြစ်ပါတယ်ရှင
် RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက39 444 316 39 00 462 06 တို့ဖြစ်ပါတယ်နောက်ထပ်စာတစောင်ကတော့ရခိုင်ပြည်နယ်ပေါတော်မြို့နယ်ကနေပေးပို့လာတာပါရိုးမတစ်စာဆိုတဲ့ Facebook အကောင့်ကနေ RFA message box ကိုပေးပို့လာတာပါရခိုင်ပြည်နယ်ပေါတော်မြို့နယ်စိုင်းတုတ်ရွာမှာစံပြလမ်းပြုပြင်မှု2019 3လပိုင်းကပါတယ်အထက်ကချပေးတဲ့ငွေကျပ်300ကို6ပုံတစ်ပုံလောက်နည်းနည်းပါးပါးလေးလှုပ်ပြပြီးပေးထားတဲ့ငွေတွေပျောက်သွားပါတယ်ဒီကိစ္စကိုမြို့နယ်ကဆင်းပြီးလမ်းလုံးမလုံးကိုစစ်ဆေးပေးပါလို့ RFA ကတဆင့်ပြောကြားလိုက်ရပါတယ်ရှင
်အခုနောက်ဆုံးပေးပို့လာတဲ့စာကတော့ရန်ကုန်မြို့ကပဲဖြစ်ပါတယ်ရောက်တကုံမျိုးနဲ့45ရက်ကွက်ဝါရှောင်းလမ်းမှာနေတဲ့ပြည်သူတယောက်ကဖုန်းနဲ့ဆက်သွယ်ပြီးတော့ပြောကြားလာတာပါရတကုံမြို့နယ်45ရက်ကွက်ဝါရှောင်းလမ်းမှာလျှက်စင်ကြီးကနေလယ်ပိုင်းတွေမှာလဲတလန်းတဲကိုပဲကွက်ပြီးတော့ပြက်နေပါတယ်တဲ့တခြားလမ်းကလာရင်လည်းမိကပြက်တယ်သူများတွေပြက်ရင်လည်းလိုက်ပြက်တယ်တဲ့ဘာကြောင့်လဲသိကျင်ပါတယ်တဲ့ရှင်ဒီတစ်ပတ်ရဲ့ RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲရှင်နောက်ပတ်တွေမှာလဲပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်